ိုက်စင်ရနိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ဒေါ်လာကိုဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးထားတဲ့ရည်ညွှန်းလဲလှယ်နှုန်းရဲ့အထက်အောက်3.5%ခန့်အတွင်းမှာပဲအယောင်းဝယ်ပြုလုပ်ရမယ်လို့ဗဟိုဘဏ်ရဲ့တာဝန်ရှိသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်။
နိုင်ငံခြားငွေကိုတရားဝင်အယောင်းဝယ်လုပ်ခွင့်ရတာတဲ့လုပ်ငန်းတွေအနေနဲ့ဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးရတဲ့ရည်ညွှန်းငွေလဲတန်ဖိုးရဲ့အထက်အောက်3.5%အတွင်းမှာပဲအယောင်းဝယ်လုပ်ရမယ်လို့ဗဟိုဘဏ်ကနိုဝင်ဘာလ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီညွှန်ကြားချက်ကိုနိုဝင်ဘာလ10ရက်ကစပြီးလိုင်စင်ရငွေလဲလုပ်ငန်းအားလုံးကလိုင်းနိုင်ရမှာဖြစ်တယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။ဒီလက်ပြဘဏ်လေးဒီလက်ကျင်းရတဲ့ဒါမှရှိရမနေချင်ကြဘူး။နောက်ကုန်ပြားနေပြီးတော့ဆက်ရမနေချင်ပါဘူး။အားလုံးပါ။ဒီကျင်းနေမှုတစ်ခုလုပ်တာပါပဲ။ဒီကွဲကျင်းမှာလုံးကျော်ပြည်တယ်မှာလို့ပြောအောင်လိုင်းလာတစ်ခုနေနဲ့ဒါမိမိတစ်ခုပေါ့နော်။
လိုင်စင်ရပြင်ပငွေလဲကောင်တာတွေကတော့ဒါဟာဒေါ်လာအလွန်အကျွံပြန့်မတတ်အောင်ဗဟိုဘဏ်ဘက်ကလှုပ်ဆောင်မှုတစ်ခုလို့မြင်ပါတယ်။ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းဈေးကွက်အပြောင်းလဲကတော့နိုဝင်ဘာလ10ရက်နောက်ပိုင်းမှာပဲခံမှန်းနိုင်လိမ့်မယ်လို့ငွေလဲလုပ်ငန်းတွေတချို့ကပြောပါတယ်
။ဒီမှာဒီဒေါ်လာရဲ့ကုသမှာတအောက်တန်ကျပ်နေတယ်လေ။ဒီပုံမှာအနေထားရဆိုရင်ဒေါ်လာဈေးကျန်းတစ်ခုကအဲ့ဒါကြီးတစ်ခုပုံလေး။အမအမြင်ကတော့ဒေါ်လာကိုသူတို့အနေထားတစ်ခုပေါ့နော်ဆွဲထင်းလိုက်ရတယ်တော့ရှင်နေချင
်း။ရန်ကုန်ကကမ္ဘာရွှေနဲ့ဒေါ်လာဈေးကွက်အကြံပေးလုပ်ငန်းတစ်ခုရဲ့တာဝန်ခံတယောက်ပြောသွားတာပါ။ဗဟိုဘဏ်ကပြီးခဲ့တဲ့အောက်တိုဘာလထဲမှာ American Dollar တန်ပေါင်း130ကိုထုတ်ရောင်းခဲ့ပါတယ်။ဒါက February လနောက်ပိုင်းမှာအများဆုံးရောင်းချခဲ့တာပါ။နိုဝင်ဘာလ1ရက်နေ့မှာ American Dollar တန်30ကိုနောက်ဆုံးအကြိမ်ထုတ်ရောင်းပြီးကြားထဲမှာထုတ်ရောင်းတာမျိုးမရှိသေးပါဘူး။ဗဟိုဘဏ်ကပုံမှန်ထုတ်ရောင်းနေမယ်ဆိုရင်တော့ဒေါ်လာဈေးကွက်ကိုအတိုင်းအတာတစ်ခုအထိထိန်းထားနိုင်လိမ့်မယ်လို့ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ
်။ဒေါ်လာဈေးရလည်းထုတ်နေအောင်လို့ဒီလိုနည်းနည်းကျင်းနေတော့ထုတ်ရောင်းနိုင်တော့တစ်ခုတစ်ခုကြီးကျသွားမှာပေါ့။ဒါနဲ့ဒီဆိုရင်တော့ပြောရဲစစ်တပ်ပြောမှာကျတယ်ဆက်ချင်းရောဖြစ်နိုင်နေပြီ။
နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကတက်မှတ်ထားတဲ့ American Dollar ရဲ့တန်ဖိုးဟာ1985ကျပ်ဖြစ်ပါတယ်။ပြင်ပကငွေလဲလုပ်ငန်းတွေမှာတော့ဒေါ်လာကို1925ကျပ်ကနေ1948ကျပ်ကြားမှာအယောင်းဝယ်လုပ်နေကြတာပါ။မြန်မာရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကို18,900ကျပ်ဝန်းကျင်ဈေးရှိပါတယ်။တရုတ်နှစ်တက်ကူးချိန်ကလည်းနှီးကပ်လာတဲ့အတွက်ကမ္ဘာရွှေဈေးကလည်းအမြင့်ပိုင်းမှာရှိနေအောင်ပါပါ။ဒီတော့တွင်ပြည်တွင်းကပို့ကုန်လုပ်ငန်းရှင်တွေရဲ့ဒေါ်လာဝင်ငွေကိုတစ်လအတွင်းစင်းရှင်းပေးရမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာလည်းရှိတဲ့အတွက်ဈေးကွက်မှာဒေါ်လာဝယ်ယူမှုတွေများလာနိုင်တယ်လို့ခန့်မှန်းပြီးဒေါ်လာဈေးတကြောပြန်တရိပ်ပြတ်နေကြတယ်ဖြစ်ပါတယ်ခင်ဗျာ